အကျန်းဖက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစီးရီးအရနိုင်ငံရေးရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးနောက်ဒေသခံတွေနိုင်ငံတွင်ပြန်လည်ဝင်ရောက်နေထိုင်ရေးကိုစီစစ်ဆောင်ရွက်သွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အထူးသဖြင့်တော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးသွားကြတယ်ဆိုတဲ့ဒုက္ခသည်တွေပြန်လည်ဝင်ရောက်နေထိုင်မှုကိစ္စမှာနှစ်ဖက်နိုင်ငံတာဝန်ရှိသူတွေကြားစီစစ်ညှိနှိုင်းဆောင်ရွက်သွားမယ့်အခြေအနေမှာရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုထက်အောင်ကပြောပြမှာပါ။
အကျံဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာလီလာတာဆောင်ရွက်ခဲ့တဲ့စစ်တပ်ရဲ့နေမြေရှင်းလင်းဆောင်ရွက်မှုတွေကိုရပ်တန့်လိုက်ပြီးလို့ပြီးခဲ့တဲ့သတင်းပတ်အတွင်းကအစိုးရကကြေညာခဲ့တာပါ။ဒါကြောင့်လည်းအကျံဖက်မှုတွေနဲ့စစ်စင်ယူတွေကြောင့်ရှောင်တိန်နေထိုင်ရသူတွေနေရပြန်လိုက်ကိစ္စဟာဒုတိယအရေးပါလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်ရှိနေတဲ့ဆိုတဲ့မွ슬လင်ဒုက္ခသည်တွေနေရပြန်လာရေးကိစ္စကိုတော့စစ်စစ်ပြီးမှလက်ခံမှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူဦးစောထေက VOA ကိုပြောပါတယ်
ကျန်လာတာတော့သူအဲ့မှာဒီမှာနေတဲ့အခါကြီးပါ냐ရှိတယ်ဆိုရင်ကျွန်တော်တို့ကစစ်စစ်ပြီးလက်ခံပေးဖို့တာဝန်ရှိတယ်။သို့တော့ကုလားတဲ့အတိုင်းဒီမှာနေတဲ့လူတွေကျွန်တော်တို့အဲ့မှာဆက်တင်စစ်ရင်းစရာတွေရရှိတယ်။အဲ့ဒါတွေရတော့လက်ခံပေးလို့ရတယ်။နောက်တစ်ချက်ကကျွန်တော်တို့ပြောတာကအဲ့မှာရောက်နေတယ်ကျွန်တော်တို့မြန်မာဘက်ကမွတ်စလင်တွေရှိတယ်ဆိုရင်လည်းကျွန်တော်တို့စစ်စစ်ပြီးကြံပြီးတော့ယူမယ်။ဒီတိုင်းတော့ကျွန်တော်တို့ကမြန်မာလာတဲ့လူပါဆိုတော့ကျွန်တော်တို့ကတော့ဟိုလိုလိုဆောင်လို့ရအောင်စစ်စစ်ပြီးတော့စစ်စစ်မှုတော့လုပ်အောင်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွ슬င်အတိုင်းအဝန်ဒုက္ခသည်တထောင်နီးပါးဟာမြန်မာပြည်တွင်းကိုပြန်လည်ရောက်ရှိလာတယ်လို့ဒီရက်ပိုင်းအတွင်းသတင်းတွေထွက်ပေါ်နေပေမဲ့ရခိုင်ပြည်နယ်အစိုးရကကောပြည်ထောင်စုအစိုးရကပါဒါကိုအတိမပြုပါဘူး။မောက်တော်ဒေသတွင်းပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်9000နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုခိုးအောင်ရောက်ရှိလာပြီးတော့တောင်ကနန်းအချို့ဟာနေမြေတွင်လှည့်လည်ရှောင်တိတ်နေရတယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ခဲ့ပါတယ်။မြန်မာဘက်ကတော့ဒီလူတွေအားလုံးဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတော့မြန်မာတာဝန်ရှိသူတွေကအတိမပြုသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ကအဖွဲ့ဝင်ဦးအေးလွန်ကတော့အဲ့ဒီကဒုက္ခသည်အတော်များများဟာမြန်မာနိုင်ငံကနေထိုင်ခွင့်အထောက်အထားတွေကန့်ဆောင်တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လို့အရေးအတွက်အထူးကြောက်တော့ခံမနိုင်ခြင်းမရှိသေးပါဘူး။အဲ့ဒီကဒုက္ခသည်တွေအနေနဲ့နေမြေအေးချမ်းတာယာမှုရှိရဲမြန်မာပြည်တွင်းကိုပြန်လာဖို့ဆန္ဒရှိကြတယ်လို့လည်းဦးအေးလွန်ကပြောပါတယ်။ဒုက္ခသည်တွေနေရပြန်လာဖို့အရေးမှာလဲနှစ်နိုင်ငံအစိုးရကြားညှိနှိုင်းဆွေးနွေးဖို့လိုတယ်လို့သူကဆိုပါတယ်။
သူတို့ကတော့သူတို့တိုင်းပြည်သူတို့ပြောင်းရည်နေဆိုတာတော့ပြောတယ်သို့တော်လည်းပဲအချိန်လေးတွေတည်ငြိမ်အေးချမ်းမှာလူအခွင့်အရေးအပြေးဝါရမှာပြောင်းမယ်အဲ့လိုပြောပါတယ်ပြန်လာခြင်းနဲ့ဆိုပြီးတိုင်အောင်နှစ်နိုင်ငံဆွေးနွေးညှိနှိုင်းပြီးမှလုပ်ရမယ်လေသံတမန်နီလာနေရှိတယ်အဲ့ဒါတွေနဲ့လုပ်ပြီးတော့မှပဲလုပ်လို့ရမှာပဲနှစ်ဖက်အစိုးရကစီစဉ်ရမယ်လေ
ဒီကနေ့အောက်တိုဘာလအတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့စစ်စင်ရေးအတွင်းမှာမွ슬င်ဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးရှိခဲ့တယ်ဆိုပြီးကုလသမဂ္ဂကရောနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပါမြန်မာအနာပိုင်တွေကိုပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီအတွက်လည်းမြန်မာဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့တကယ်လို့ဒီလိုချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာအထောက်အထားခံမရရင်အရေးယူသွားမယ်လို့မြန်မာအနာပိုင်တွေကတုံ့ပြန်ထားပါတယ်ခင်ဗျာ။